ဒီမှာကျွန်တော်တို့ဆွေးနွေးပွဲစကားဝိုင်းမှာဒီ NLD ပါတီကနိုင်ငံရေးပါတီဖြစ်နေပြန်လဲပြီးတော့မှတ်ပုံတင်မယ်။ဒါအပြင်ဒါမဲ့ရွေးကောက်ပွဲတွေမှာလည်းပဲပါဝင်ရှင်တိုင်ဖို့လို့ဆုံးဖြတ်လိုက်တယ်ဆိုတဲ့အကြေညာချက်နဲ့ပတ်သက်ပြီးဆွေးနွေးသွားဖို့ဖြစ်ပါတယ်။အခုစကားဝိုင်းမှာပါဝင်ဆွေးနွေးဖို့ဖိတ်ကြားထားတဲ့ပုဂ္ဂိုလ်တွေကတော့ထိုင်းနိုင်ငံမှာရောက်ရှိနေတဲ့စာရေးဆရာဦးစင်လင်းအဒါအပြင်မြမရေးရလေးလာသူဦးအောင်သူငိမ့်နဲ့ပြည်သူ့ခေတ်ဂျာနယ်အက်ဒီတာဦးစီသူအောင်မြင့်တို့ဖြစ်ကြပါတယ်။စောစောကကျွန်တော်အစီရင်ခံရတဲ့အတိုင်းပဲပြီးခဲ့တဲ့တောက်ကြနေ့ကဒေါ်အောင်ဆန်းစုကြည်နဲ့အတူ NLD ပါတီဗဟိုဦးစီးအဖွဲ့ဝင်တွေစုဝေးပြီးတော့ NLD ပါတီကိုပြန်လည်ပြီးမှတ်ပုံတင်တဲ့မတင်တဲ့ရွေးကောက်ပွဲဝင်တဲ့မဝင်တဲ့ဆိုတာတွေကိုဆွေးနွေးညှိနှိုင်းပြတဲ့နောက်ပါတီကိုမှတ်ပုံတင်မယ်ဆိုတဲ့ဆုံးဖြတ်ချက်ချလိုက်ကြပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးတော့ပြည်တွင်းမှာရောပြည်ပမှာရောထောက်ခံတဲ့လူတွေရှိသလိုကန့်ကွက်တဲ့လူတွေလည်းပဲရှိကြပါတယ်။ထောက်ခံတဲ့လူတွေကလည်းပဲလွတ်တော်တွင်ကိုဝင်ပြီးတော့လွတ်တော်တွင်ကနေမြန်မာနိုင်ငံရေးကိုဆက်လက်ပြီးတော့ဆောင်ရွက်သွားတာမှန်ကန်တယ်လို့ပြောကြတယ်လို့ကန့်ကွက်တဲ့လူတွေကလည်းပဲဒီပြီးခဲ့တဲ့အရေးခင်းတွေဒါအပြင်2008ခုဖွဲ့စည်းပုံဥပဒေကိုလက်မခံနိုင်တဲ့အတွက်ကြောင့်2010ရွေးကောက်ပွဲကိုလက်မခံနိုင်တဲ့အတွက်ကြောင့်ဒါအပြင်အလျှော့မပေးသင့်ဘူးဆိုပြီးတော့တင်ပြခဲ့ကြပါတယ်။ဒီလိုဟိုဘက်ဒီဘက်အမျိုးမျိုးအယူဆတွေကွဲပြားနေတဲ့ကိစ္စနဲ့ပတ်သက်ပြီးဥစွာပထမကျွန်တော်ဆရာဦးစင်လင်းကိုဘယ်လိုသုံးသပ်မိလဲဆိုတာမေးပြစီခင်ဗျ။ဆရာဦးစင်လင်းခင်ဗျ။ဟုတ
်ကဲ့ခင်ဗျာကျွန်တော်ဇင်လင်းမှာဟုတ်ကဲ့ဒီနှစ်ရက်ပေါ်လေတောက်ပြစနေဒီနှစ်ရက်မှာတော့ဒီမြန်မာနိုင်ငံရဲ့သမိုင်းရင်မှာဒါအချိုးအကွေတော်တော်ကြီးကြီးမားမားအချိုးအကွေတခုထူးခြားခြားနိုင်ငံရေးဖြစ်ပေါ်တိုးတက်မှုတခုလိုဒီလိုကျွန်တော်တို့ပြောရင်ရမယ်ထင်ပါတယ်။ဦးနာဆရာဦးကမောင်ကြီးပြောသလိုပါပဲ။ဒါနဲ့ပတ်သက်လို့ကန့်ကွက်တဲ့လူတွေရှိတယ်၊ထောက်ခံတဲ့လူတွေရှိတယ်။ဆိုပေမဲ့လို့ကျွန်တော်မြင်လာတော့အများစုကထောက်ခံရမယ်လို့ကျွန်တော်ဒီလိုယူဆတယ်။အားကြောင့်လဲဆိုတော့ဒါကျွန်တော်ကတော့ဒီတောက်ကြာနဲ့စနေနေ့ရက်မှာဖြစ်ပေါ်တဲ့သတင်းတိုးတက်ဖြစ်ပေါ်မှုတွေပေါ်မှာကြည့်ပြီးတော့အဲ့လိုသုံးသပ်မိတာပါ။တော့ဘာကြောင့်လဲဆိုတော့ဒီဒေါ်အောင်ဆန်းစုကြည်ကလည်းဒီကိစ္စနဲ့ပတ်သက်လို့ဒါအဲသူ့ဘက်ကသဘောထားအမြင်ယူဆကိုသူအဲရှင်းပြသွားပြီเนาะတောက်ကြနေရောစနေနေ့မှာရောအဲတော့အဓိကကတော့သူကတော့ဒါတိုင်းပြည်နဲ့เนาะပြည်သူလူထုရဲ့အကျိုးရှိဘဝအတွက်အလုပ်လုပ်နိုင်ဖို့ဒါကိုယူရပြီးတော့သူကဆုံးဖြတ်တယ်ပါတီအကျိုးတက်တဲ့ပါတီရည်ရည်တက်တဲ့မဟုတ်ဘူးတော့ပါတီရည်ရည်ကလည်းတို့ရတယ်ဘာလို့လဲဆိုတော့ဒီတိုင်းပြည်နဲ့လူထုအတွက်အလုပ်လုပ်နိုင်ဖို့အတွက်ဆိုရင်ပါတီရည်ရည်ကလည်းပဲအရေးပါတာဖြစ်တဲ့အခါကျတော့ဒါပေမဲ့အဓိကသူဆုံးဖြတ်ရတာတော့ဒါတိုင်းပြည်နဲ့ပြည်သူတွေအတွက်ပေါ့ဒီမှာသူအဓိကပြောသွားတဲ့အချက်ကလည်းကြမ်းမြမ်းပြောရင်၃ချက်ပေါ့နော်တိုင်းပြည်မှာဥပဒေစိုးမိုးရေးမရှိဘူးဖြစ်နေတယ်အဲဒီတော့ပထမဆုံးလုပ်ရမယ့်လုပ်ကဥပဒေစိုးမိုးရေးဖြစ်လာဖို့နော်သူနောက်အရေးကြီးဆုံးအချက်တစ်ချက်ကပြည်တွင်းညီညာရေးတည်ဆောက်ဖို့ပေါ့နော်ခုပြည်တွင်းမှာဖြစ်နေတဲ့ကျွန်တော်တို့တိုင်းနာနာနဲ့ဖြစ်နေတဲ့ဒါပြည်တွင်းစစ်ကိုရပ်ဆဲသွားအောင်လုပ်ဖို့ကိစ္စလည်းပဲဒီကနေ့တိုင်းပြည်ဟိုအဖက်ဖက်ကဒီတော့အောက်ကြောင်ကြဖြစ်နေတဲ့အခြေအနေကနေပြန်ပြီးတော့ဆက်တင်နိုင်မှုဆိုလို့ရှိရင်ဒီပြည်တွင်းစစ်ကိုရနိုင်မှုလိုတာကိုအဲ့တော့ဒါပြည်တွင်းစစ်ရဆဲရေးကိစ္စကိုလည်းပဲသူကအရေးကြီးတဲ့ကိစ္စတခုဖြစ်ပြောပြထားတယ်။အဲ့တော့လှုပ်ရတဲ့ရောက်သွားတဲ့အခါကျရင်တော့ဒါကအဲ့ဒီမှာအဲ့ဒီကိစ္စနဲ့ပတ်သက်လို့လည်းပဲဒါသူအောင်ဆန်းစုကြည်ပြောတာရှင်းပါတယ်နော်။နိုင်ငံအတွက်အကျိုးမရှိတဲ့ဖွဲ့စည်းပုံအခြေခံဥပဒေထဲမှာနော်နိုင်ငံကိုအကျိုးမပြုတဲ့အချက်အလက်တွေကိုဒါပြင်ဆင်အောင်သူစူးစမ်းမယ်ဆိုတဲ့ရွေးချက်ပေါ့။အကြမ်းများပြင်ပြောရင်ဒီ၃ချက်ကိုသူပြောတော့တာတွေ့ရတယ်။ဒီဆုံးဖြတ်ချက်နဲ့ပတ်သက်လို့လည်းပဲနော်အဲနောက်တော့ကျွန်တော်ဆက်ပြီးတော့ကျွန်တော်ဟိုဆွေးနွေးကြလေးတော့ရှိပါသေးတယ
်ဟုတ်ကဲ့ဟ
ိုကဘာလို့ဆိုတော့ဒီတရေအချက်လက်ဒီပြည့်စုံလာတဲ့အခါကျတော့ကျွန်တော်ဒီဆုံးဖြတ်ချက်ကအာတမိုင်းမှာအရေးကြီးတဲ့ဆုံးဖြတ်ချက်ဖြစ်သလိုဒီအခြေအနေနဲ့ပေါ့လေလက်ရှိကာလဒေသဘယောကအရာပြောလို့ရှိရင်ကျွန်တော်တို့ကဒီဥစ္စာအဲလက်တွေ့ကြတဲ့ဆုံးဖြတ်ချက်တရားလို့ကျွန်တော်အနေနဲ့တော့အဲ့လိုသုံးသပ်ပါတယ
်ဟုတ်ကဲ့ခင်ဗျကျေးဇူးတင်ပါတယ်ဒေါ်အောင်ဆန်းစုကြည်အနေနဲ့ကလည်းပဲသူဟာအသိဉာဏ်ပညာဗုဒ္ဓတာပြည့်ဝအကုန်လုံးနဲ့ပုဂ္ဂိုလ်တယောက်ဆိုတော့ကတိုင်းပြည်ကောင်းရကောင်းကျိုးအတွက်ကိုသူ့ကိုအဆုံးချရင်လည်းချပါစေ။သူကတော့လုံမှာပဲသူပြောထားတယ်။ဒါအပြင်ဟလာမြန်မာနိုင်ငံကိုကုလသမဂ္ဂအရာရှိတွေအမေရိကန်အင်္ဂလိပ်ဟလာဥရောပသမဂ္ဂအစတဲ့နိုင်ငံတကာတန်တမာတွေလည်းပဲသွားရောက်ပြီးတော့ဒေါ်အောင်ဆန်းစုကြည်နဲ့တွေ့ဆုံဆွေးနွေးထားတယ်ဆိုတော့သူ့အနေနဲ့ခြေနေအရရကိုချင့်ချိန်သုံးဖြတ်ဖို့ကဟိုကျွန်တော်တို့မသိနိုင်တဲ့ချက်တွေအများကြီးရှိတာပေါ့ခင်ဗျာအဲ့ဒါအပြင်တမလိုက်ဦးသိန်းစိန်နဲ့ဒွန်ဆန်းစုကြည်နဲ့သူတို့ဘာတွေပြောဆိုဆွေးနွေးထားလဲဆိုတာလည်းပဲကျွန်တော်တို့ဘေးကသိကြတာမှမဟုတ်ဘဲဟိုဒီတော့ဒီကိစ္စတွေနဲ့ပတ်သက်ပြီးတော့ဒွန်ဆန်းစုကြည်ကဒီ transparency ဟလာပွင့်လင်းမြင်သာမှုမရှိဘူးဘာလို့ဆိုပြီးတော့ဝေဖန်တဲ့လူတွေကလည်းရှိကြသေးတယ်ဒီလိုတိုင်းရင်းပြည်ကိစ္စမှာတချို့တချို့ကိစ္စတွေကတော့လည်းပဲအချိန်မတန်သေးလို့မပြောဘူးဆိုတာရှိနိုင်တယ်လို့ကျွန်တော်ကတော့မြင်မိပါတယ်ကဲအဲ့တော့ဒီအခုဖြစ်နေတဲ့အခြေအနေနဲ့ပတ်သက်ပြီးကိုအောင်သူငိမ့်လည်းမေးပြသေးခင်ဗျာဘယ်လိုများသုံးသပ်မိပါလဲဗျာကိုအောင်သူငိမ့်
ဟုတ်ကဲ့ဟုတ်ကဲ့ခင်ဗျာကျွန်တော်အောင်သူငိမ့်မှာဟိုအခုလက်ရှိဒေါ်အောင်ဆန်းစုကြည်အပါအဝင် NLD ခေါင်းဆောင်တွေကအခုပါတီမှတ်ပုံပြန်ပြင်ဖို့ရွေးကောက်ပွဲပြန်ဝင်လိုက်ဖို့ခြုံဖြတ်ချက်တွေချတာမှန်ကန်တဲ့ခြုံဖြတ်ချက်လို့ကျွန်တော်ယူဆပါတယ်ဆိုတော့ဘာဖြစ်လို့ကျွန်တော်ဒီလိုပြောရလဲဆိုတော့ အချက်တော်များများရှိပါတယ်ခင်ဗျာ NLD ပါတီကတကယ်တကယ်အင်အားကြီးတဲ့နိုင်ငံနေရာတော်တော်များများမှာရုံးခွဲတွေအဖွဲ့ဝင်တွေရှိတယ်ဆိုပေမဲ့လည်းတကယ်တကယ်တရားဝင်ပါတီမဟုတ်တဲ့အခါကျတော့စီယုံရေးရအခက်ခဲတွေအကန့်အသတ်တွေအများကြီးရှိပါတယ်ဆိုအခုလိုပြန်ပတ်ပုတ်တင်လိုက်တဲ့အခါကျတော့ NLD ပါတီရဲ့အနေထားရရောစီယုံရေးရရောအများကြီးပူကောင်းအောင်ပူတူပူပြီးတော့ကျေပြအောင်လုပ်နိုင်တဲ့အနေထားအများကြီးရှိတယ်လို့ကျွန်တော်သုံးသပ်ပါတယ်ဆိုတော့နောက်တစ်ခုကတော့ဒီဒေါအောင်ဆန်းစုကြည်ရဲ့အခမ်းအနားပါဆိုတော့သူကတစ်ဖက်ကနိုဘယ်ဆုရတာဆိုလို့ပဲဆိုတော့ကျွန်တော်တို့တိုင်းပြည်မှာသူများနဲ့မတူတဲ့လူစုထောက်ခံမှုလည်းရလာတဲ့အနေအထားရှိပါတယ်ဆိုတော့သူ့အနေအထားကဘာနဲ့တူလဲဆိုတဲ့အခါကျတော့တစ်ခါလေကျတော့ကျွန်တော်တို့ဟိုစိတ်လို့ပြောတဲ့သူတော်စင်ဟာမျိုးပေါ့ဗျာဆိုတော့ဒီလိုမျိုးလူစုတော်တော်များများကသူ့ကိုယုံကြည်တယ်ထောက်ခံတယ်စသဖြင့်သူပါပြီးပြောပြောနောက်ကလိုက်မယ်ဆိုတဲ့အနေအထားနောက်မှာဒီဒေါအောင်ဆန်းစုကြည်မှာသူအများကြီးလုံနိုင်ကြိုင်နိုင်အစွမ်းလည်းရှိပါတယ်ဆိုတော့နောက်အားစာချက်ကတော့သူ့ပါနိုင်ငံတကာရဲ့ထောက်ခံမှုတွေလည်းရှိတဲ့အနေအထားပါအဲ့တော့ကျွန်တော်အမြင်ကတော့အခုပါတီဖတ်ဖို့ကင်မယ်ရွေးကောက်ပွဲဝင်မယ်ဆိုတော့ဒီလိုမျိုးနဲ့ဆက်သွားတဲ့အခါမျိုးကြောက်လို့ရှိရင်ပြည်သားလာတော့ကျွန်တော်ယုံကြည်ပါတယ်ဒေါအောင်ဆန်းစုကြည်ဟာတစ်ဖက်ကအခုလက်ရှိဒီ2008ဖွဲ့စည်းပုံကိစ္စတွေတခြားနိုင်ငံရေးအကျဉ်းသားလွတ်မြောက်ရေးကိစ္စတွေတခြားဟိုပြင်ဆင်စစ်နဲ့မတရားတဲ့ဥပဒေကိစ္စတွေဒါနဲ့ပတ်သက်လို့ဟိုငြိမ်ခံနေတဲ့သူလည်းမဟုတ်ပါဘူးဆိုတော့ဒါနဲ့ပတ်သက်လို့အများကြီးပြင်ဆင်စရာရှိတာတွေဟိုတွန်းလှန်စရာရှိတာတွေဆက်လုပ်စရာရှိတာတွေအများကြီးဆက်လုပ်သွားမဲ့သူဖြစ်တယ်လို့လည်းကျွန်တော်မြင်ပါတယ်ဆိုတော့ဒါပေမဲ့ကျွန်တော်တခုပဲမြင်ပါတယ်အဲ့ဒါတော့ဗာလဲဆိုတဲ့ခါကျတော့အရင်နိုင်ငံရေးအကျဉ်းသားတွေရှိဘူးလေအရင်ဒီစစ်အစိုးရလက်အောက်မှာဒုက္ခရောက်ခဲ့ဘူးတဲ့သူတွေရှိတော့သူတို့ကအခုလက်ရှိဒေါအောင်ဆန်းစုကြည်အခုလိုပြတ်မှတ်ပုံတင်တဲ့ရွေးကောက်ပွဲဝင်တဲ့အပေါ်မှာအများကြီးစံပယ်ရတွေရှိနေသေးတာလည်းအမှန်ပါဆိုတော့အဲ့တော့သူတို့ရဲ့စိုးရိမ်ပူပါမှုတွေနဲ့ပတ်သက်လို့လည်းပြန်ပြီးဒေါအောင်ဆန်းစုကြည်ဘက်ကဟိုတခုခုပေါ့ဗျာပြန်လဲဖြေသိမ့်နေတာမျိုးဖြေရှင်းတာမျိုးတခုခုလုပ်ပြီးတော့လုံမယ်လို့တော့ကျွန်တော်ယူဆပါတယ်ခင်ဗျာ
ဟုတ်ကဲ့ဟိုကွန်တင်းကြီးပြောလို့ပေါ့လေဒီနိုင်ငံရေးအကျဉ်းသားတွေလွတ်ပေးဖို့ကိစ္စကိုတချို့ကပြောတာပေါ့နော်နိုင်ငံရေးအကျဉ်းသားတွေအကုန်လုံးကိုပြန်မလွတ်ပေးသေးဘဲနဲ့ဘာကြောင့်မို့လို့ဆိုကြပါစို့ဗျာဒီစေဆိုးရဒီအရေးကြုံနော်စစ်ဘုတ်ချုပ်တွေဒီပါဝင်ဖွဲ့စည်းထားတဲ့ဒီအစိုးရနဲ့ဒီပါလီမန်ကိုထောက်ခံရမှာလဲဘာဖြစ်လို့သူတို့နဲ့သွားဆွေးနွေးရမှာလဲဆိုပြီးတော့ဟိုညင်းကြခုံကြကန့်ကွက်ကြတာလေလည်းပဲကျွန်တော်တို့ကြားပါတယ်ပြည်တွင်းမှာရောဒီကိစ္စနဲ့ပတ်သက်လို့အခုဘယ်လိုများရိုက်ခတ်မှုတွေရှိနေသလဲဆိုတာကျွန်တော်ကိုစီသူအောင်မြင့်ကိုမေးပြသေးခင်ဗျအဲ့ဒီကအနေရောဘယ်လိုများရှိပါလဲ
ဟုတ်ကဲ့ခုနကတော့ကျွန်တော်ကိုစပြီးတော့ဟိုမိတ်ဆက်တုံးကဟိုပြည်သူခေတ်ဟို editor အနေနဲ့မိတ်ဆက်ထားတယ်လေဒါပေမဲ့ကျွန်တော်ပြည်သူခေတ်မှာတစ်နှစ်လောက်လုပ်ပြီးတော့ပြီးခဲ့တဲ့တနေ့တည်းကကျွန်တော်ကအဲ့ဒီဟိုနှုတ်ထွက်ထားတယ်အဲ့ဒါလည်းအရင်ပြောပြရတယ်ပေါ့နော
်ဟုတ်ကဲ့ခင်ဗျာဟုတ်ကဲ့
ဒါကိစ္စမရှိပါဘူ
းဒါပေမဲ့ကျွန်တော်တို့ပေါ့လေနော်စာနယ်ဇင်းသမားတယောက်အနေနဲ့ဆိုတော့ဘယ်လိုများဟုတ်ကဲ့ချုပ်မြင်မိလဲဆိုတော့ပြောပါဗျအ
ဲပြောလို့ရပါတယ်ဟုတ်ကဲ့အဲ့ဒီလိုဗျအခုတလောမှာဒီဒီပြည်တွင်းမှာပေါ့နော်ဦးဝင်းတင်ရဲ့အင်တာဗျူးတွေကအကျွန်တော်ထင်တယ်ဒီ3ဘတ်လောက်တွင်းမှာအဲဒီဂျာနယ်6ဆောင်9ဆောင်လောက်မှာပါတယ်ဗျအပါတဲ့ခါကျတော့ဟိုအထွေထွေပဲပေါ့နော်အရင်တော့ကသူအဲဒီဟိုဥစားပေါ့ editor လုပ်ခဲ့တဲ့ဟာတွေသူရဲ့စာနယ်ဇင်းအတွေ့အကြုံတွေပါသလိုဟိုလက်ရှိအနေအထားတွေကိုမေးမြန်းတဲ့ဟာတွေသူဖြေကြားတာတွေလည်းပါတယ်ပါတော့ခုနကတော့ပြောဆိုမေးမြန်းတာတွေနဲ့ပတ်သက်လို့သူဖြေတဲ့ဟာတွေကပုံမှန်လင်းတော်လေးကိုပုံမှန်လင်းနဲ့ဟိုအမှန်တွေကိုဖြေထားတယ်လို့ကျွန်တော်ဖတ်ရတာတွေရှိတယ်ဗျအဲ့ဒီမှာတခုကဘာလဲဆိုရင်အခုဒီနောက်ဆုံးသူ့ရဲ့အင်တာဗျူးမှာသူဘာပြောသွားလဲဆိုတော့အဲဒေါ်စုမလွတ်လာခင်ပေါ့နော်အဲကျွန်တော်တို့တွေရှိနေကြတာပေါ့ရှိနေကြတဲ့ခါကျတော့ကျွန်တော်တို့ကတွေးဆုံဆွေးနွေးပွဲကိုလိုလားတယ်အဲဒါပေမဲ့အစိုးရကလည်းဆွေးနွေးပွဲလို့ဟိုသဘောကိုမထားဘဲနဲ့ဒီတိုင်းထားတယ်ထားတဲ့ခါကျတော့ဘာမှလည်းလုပ်လို့မရဘူးပေါ့နော်အဲ့လိုအခြေအနေမျိုးရှိတယ်အရှိတဲ့ခါမှာနောက်တော့ဟိုဒေါ်စုကိုနေရင်ကျေကျုပ်ကနေလွတ်ပေးတယ်လွတ်ပေးပြီးတဲ့ခါကျတော့အစိုးရဘက်မှလည်းသူ့ရဲ့ဟိုလိုလားချက်တွေရှိတယ်ကြည့်တဲ့ခါကျတော့ဒေါအောင်ဆန်းစုကြည်နဲ့ဆွေးနွေးဖို့ဆိုပြီးတော့မှအဲကန့်လှမ်းတယ်ကန့်လှမ်းတော့အဲဒေါအောင်ဆန်းစုကြည်ကလည်းဆွေးနွေးတယ်ဆွေးနွေးတဲ့ခါကျတော့မှဒီဥစ္စာကဒီဟိုပါလေအရဝဝလိုက်တဲ့အရင်စစ်ဥစ္စာပေါ့နော်ဘူချုပ်ကြီးတွေနဲ့အဲဒေါ်စုနဲ့ကဆွေးနွေးပွဲတွေဖြစ်လာတယ်အဲ့ဒါကသမ္မတိကြိုးမြင့်လေးတမြင့်ပဲဆိုပြီးတော့မှသူကတင်စားပြီးတော့ပြောတယ်ဗျာပြောတဲ့ခါကျတော့ဒီကြိုးလေးတမြင့်ရှိနေတာပေါ့နော်ကြိုးလေးတမြင့်ရှိနေတဲ့ခါကျတော့အစိုးရဘက်ကလည်းသူလိုတဲ့ဟာတွေလုပ်တယ်ဒေါ်စုကလည်းသူဆွေးနွေးစရာရှိတယ်သူဒီဘက်ကနေပြီးတော့မှလူလာချက်တွေသူဆွေးနွေးတယ်အဲ့ဒီဥစ္စာလေးတခုပဲရှိတာပေါ့အဲသူတို့တွေကိုယ်တိုင်ကလည်းဥဝင်းတင်တို့လိုမျိုးဒီဘက်ကလူလာချက်ရှိတဲ့လူတွေဒီမိုကရေစီရေးလူလာတဲ့လူတွေကလည်းဒေါ်စုကိုထောက်ခံပြီးတော့မှဒီအရေးခက်မှာပါဝင်ရတယ်ဆိုပြီးတော့မှသူကပြောထားတယ်ပြောထားတော့အဲခုနကတော့အဲ့ဒီဆွေးနွေးပွဲတွေပါဖြစ်လာတဲ့ခါကျတော့ဒီတခုပဲရှိတာပေါ့နော်ဒီတခုပဲရှိတဲ့ခါကျတော့ तू सोलो रे दबो वालो दोसु माले तो चाय युचे जा बामा ओ ओ मशीबू सुरे काजरो काऊ मी गुना लो अशुया का ले टफेका तू लाइलियो ला शीरे हारे लाइलियो रे उमा यावो बोला रा असा दी तो डोरी बारी पोला रा असा चाले तू ये पुंजा नी प्याऊला मुखे में वानो अरी काजरो तीवे मा गारो ले तीलो मियो मा हो सुने बिलो मा ती लान्याओं को मलाई बुसो ये ကတချာအန်လဒီပါတီတွေပါလေဆိုရင်လည်းအင်အားလည်းမရှိဘူးဒါဥဝင်းတင်ပြောတဲ့စကားလုံးမဟုတ်အဲ့ဒီအတိုင်းကိုပါတယ်ဆိုတော့ဘာတွေများလုတ်ဆရာရှိလဲပေါ့အဲ့တော့ရှင်ရှင်းနိုင်ဆွေးနွေးပွဲကနေပြီးတော့မှဟိုရလာတဲ့အနေထားတွေကိုတေချာသုံးသပ်ပြီးတော့မှဒီလုတ်ဆရာရှိတာဆက်လုပ်သွားမယ်အဲ့တော့နောက်ဆုံးသူများတွေဟိုသတင်းတောက်တွေကတော့မေးကြတာပေါ့နော်အဲ့တော့ဒီမှတ်ပုံပါတီမှတ်ပုံတင်မလားဘာလို့ Nina Achita, Tuame, Suvirama to Kitari Chile. Chile Kajaro, Ujano Nale Dagaro, Lozema, Don San Suji, and the Negale, to a council language, Yibiro Shoute, Luve, General da Nale Tale.
I'm not here at the ball, Allah.
Okay, I'm not here at the ball.
Okay.
But little letter, D. Hane Pate, D. Hamoy, who are Belule to the Haga, Mesia, Megon Chile, Hobby. You got where, oh, my body, you got where, 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 you got where,
ဒီလူလူကိုစီယုံမယ်ဒီချိန်မှာလေ့ကျင့်စရာရှိတယ်လေ့ကျင့်မယ်ဒီမှာအကုန်လုံးလုပ်စရာရှိတယ်လေလောက်သွားမယ်ဆိုပြီးတော့မှဒီအကောင်းဆုံးနီလန်းကိုယူသွားတယ်လို့ပဲကျွန်တော်တို့အဲ့လိုပဲနားလေတယ်ဟုတ်ကဲ့ဟုတ်ကဲ့ကျေးဇူးတင်ပါခင်ဗျာအကဲဆရာဦးဝင်းတင်အခုပြောသွားတဲ့ဆိုတဲ့
ကျွန်တော်တို့အန်အယ်ဒီပါတီကလည်းပဲတခြားလုံးကျင်းနေမှုချိုးနေမှုတွေเนาะအထက်ထောက်မှာเนาะဘယ်လိုမှမလုပ်တာမလွန့်တာအောင်เนาะတော်စီတော်သူတွေနေပြောသွားတဲ့မိန့်ခွန်းထဲမှာเนาะပါတီကတခါတော့စုပ်ပြတ်တက်နေအောင်ကိုဆရာခံရရဆိုတာမျိုးတောင်ပြောသွားတယ်အဲ့တော့ဒါလည်းအမှန်ပါပဲအဲ့တော့ဆိုတာကအန်အယ်ဒီဟာเนาะပြည်သူ့ထောက်ခံမှုကတော့ကျွန်တော်တို့ဒါဒီနိုင်ငံမှာဘယ်မှမတူအောင်ရတာတဲ့ပါတီ ไอ้ก็โซราลูลูทอกกันหมู่เยจารย์รู้เยดีข้องสองกองเดียวขึ้นหมู่เยเนี่ยก็จารย์รู้เยถ้าอ้าตาเจ็ดเลยจารย์บอกมาเว้ยถ้าภิญกองซ้ําสุจีก็เลยเว้ยอะกูดีลุกละแต่ตะเนี่ยตัวมาอันตรายลุกลงได้หน่ายเลยกูจารย์ว่าอะล่ะตั้วไปตุ่ยอ่ะแต่บ้าจังเลยกูပြောရပါလေဆိုတော့အဲဒီခဏလေးကျွန်တော်တို့ဒီပါလီမန်နော်အာဆီယံသားအပိတ်ပွဲမှာအာဆီယံသူရအောင်မြင်မှုတွေမိမောင်းထုတ်ပြသွားတဲ့အထဲမှာကဒီခဏလေးဒီမြန်မာနိုင်ငံကိုသူတို့ဒီ2014မှာနော်အာဆီယံဥက္ကဋ္ဌဖြစ်လေးလိုက်တဲ့ကိစ္စနဲ့ပတ်သက်ပြီးတော့ကောဒီကျန်တဲ့ပြည်ညာကြီးအနေနဲ့ဒီဒေါံသားစုတင်နဲ့ကျွန်တော်တို့ဦးသိန်းစိန်တို့နဲ့နော်ဒီလိုပြန်ပြီးတော့အဆင်ပြေသွားတာကိုဆိုဒီအချက်တွေဟာအာဆီယံရဲ့အောင်မြင်မှုတွေထဲမှာတစ်ချက်ဖြစ်တယ်လို့ဒီလိုဒီနေ့အဲ့လိုဒီအာဆီယံအပိတ်ပွဲမှာရိုးစာကိုတို့ data slide ထိုးပြီးတော့ပြောသွားတယ်ပြသွားတယ်ဆိုတော့ဆိုတာကဒီနောက်ွယ်မှာကျွန်တော်တို့နိုင်ငံတကာရဲ့ကျွန်တော်တို့ပံ့ပိုးမှုတွေပေါ့လေဒီနိုင်ငံတကာရဲ့ပံ့ပိုးမှုတွေဟာကျွန်တော်မြင်တာကတော့ဒေါ်စားစုကြီးရဲ့ဂျူဘန်အားထုတ်မှုတွေပါတယ်လို့ကျွန်တော်ကလည်းလိုပဲတွေ့တယ်အားကြောင့်လဲဆိုတော့ဒီနှစ်တစ်နှစ်အတွင်းမှာဒေါ်စားစုကြည်နဲ့လာရောက်ပြေဆုံတဲ့နော်နိုင်ငံတကာခေါင်းဆောင်တွေတန်တမန်တွေနော်အဖွဲ့အစည်းတွေစသဖြင့်ကျွန်တော်တို့အများကြီးရှိတာကိုအဲ့ဒီထဲမှာလည်းပဲဒီအဲကျွန်တော်တို့ online ရောကျွန်တော်တို့ telephone ရောစသဖြင့်အသုံးပြုပြီးတော့နိုင်ငံတကာအစိုးရခေါင်းဆောင်တွေနဲ့တွေ့တာတွေပြောတာတွေဆိုတာတွေလည်းအများကြီးရှိတယ်အဲ့တော့အခုဒီဒေသနဲ့ပတ်သက်ပြီးတော့ဒါဦးသိန်းစိန်ဦးကိုကျွန်တော်တို့ဟိုဆက်ပြီးပံ့ပိုးသွားဖို့ဒေသနဲ့ဒါဥပမာကနေပြီးတော့ကျွန်တော်တို့ကြာတာပေးနေတာတော့ဒေါ်စားစုကြီးကိုဖုံးချက်တဲ့ကိစ္စဆိုလို့ရှိရင်လည်းပဲဒါလည်းပဲကျွန်တော်တို့ဒေါ်စားစုကြီးရဲ့ဘောတူညီချက်ကိုတုံတရာရယူပြီးတော့မှဒါဒီပေါ်မှာဆက်လက်ပြီးတော့เนาะဓမ္မဒီရဲ့အဲကျွန်တော်တို့မြို့သားပြန်နဲ့ပြည်ညာရေးဖြစ်ပေါ်ဖို့ဖြေချောက်ပြီးတော့ဒီမိုကရေစီထွန်းကားမှုတဲ့အချက်တွေကိုကောင်းမွန်သွားဖို့ကိစ္စမှာเนาะသူကနိုင်ငံရေးဝန်ကြီးဟယ်လာယူကလင်တန်ကိုပါဖြေလို့ပြီးတော့ဒီကိစ္စတွေကိုဆက်လက်ပြီးတော့ဖြေထွန်းတိုးတက်အောင်လုပ်ပေးမယ်ဆိုတဲ့ကိစ္စတွေပေါ့အဲဆိုတာနိုင်ငံကအချင်းချင်းပေါ့တော်တော်များများလည်းဒီရဒီတရုတ်နဲ့အိန္ဒိယနဲ့အပြည့်မှု ဒါတွေလည်းရှိတာတွေလည်းပါလာပေါ့လေတခုလုံးထင်းချင်းကြီးရတော့အများကြီးပေါ့ဆိုတော့တော့ဟိုဥပမာနေသွားသွားလို့ပါပဲကျွန်တော်တို့ဒီဓမ္မပြည်ရဲ့နိုင်ငံရေးရုပ်ပုံကားချက်ကြီးတခုလုံးကိုအသေးစိတ်မြင်လာသိတာအသေးစိတ်ကြည့်နေတာကဒေါန်စားစုကြီးဖြစ်တဲ့အတွက်ကြောင့်မဟုတ်လည်းပဲဒေါန်စားစုကြီးကတချို့ကိစ္စတွေဒီလိုလိုကိုအချိန်မတန်လို့ချမပြနိုင်နေတယ်လို့သူ့မှာဆုံးဖြတ်နိုင်တဲ့ပါဝါရှိတယ်အတတ်နိုင်ဆုံးပန်းကန်တဲ့လမ်းကြောင်းတခုကိုရွေးချယ်နိုင်တဲ့သွားရှိတယ်ဆိုတာဟာအဲ့နိုင်ငံတကာရဲ့အခြေအနေတွေနဲ့ပံ့ပိုးလာမဲ့အနေအထားတွေဘယ်လောက်ရှိလဲဆိုတော့အခုတိုင်းတာတွက်ချက်နိုင်တယ်လို့ကျွန်တော်ယူဆတယ်။ဆိုတော့အဲ့ဒါကြောင့်မလို့ဒီကနေ့အန်လီဟာဒီလမ်းကြောင်းကိုလက်တွေ့ကြကြပြီကျွန်တော်တို့ရွေးချယ်ပြီးတော့ဆောက်လမ်းမှုနော်ရွေးချယ်လိုက်တယ်လို့ကျွန်တော်တို့အဲ့လိုမြင်တယ်။အဲ့တော့ပါလီမန်ထဲမှာနော်အကြအဆင့်ကြည့်ရင်တော့ကျွန်တော်တို့ကအရင်တော့အမြင်နေနဲ့ပေါ့လေ။အရင်တော့ခံစားချက်တွေနဲ့အမြင်နေနဲ့ကြည့်ရင်တော့ပါလီမန်ထဲမှာကျွန်တော်တို့မလှုပ်တာမလူးတာဆိုတဲ့အခြေအနေမျိုးဒါလည်းနောက်ဆက်ဖွဲ့စည်းပုံကိုကျွန်တော်တို့ကြည့်ပြီးတော့ပြောနေကြတာပါနော်။အဲ့ဒီတော့ဆက်ဖွဲ့စည်းပုံကလည်းပဲဒေါ်အောင်သတိကြီးကလည်းပဲသူအတိအကျကိုသူထည့်ပြောထားတယ်သူ NLD လောက်ဆောင်ရမယ်နော်ဧကတိရဲ့မှာဒါအရေးကြီးတဲ့အချက်တစ်ချက်အဖြစ်နိုင်ငံတော်အတူမရှိတဲ့ဒီဖွဲ့စည်းပုံကြီးကနော်အပိုက်တွေကိုပြင်ပြဖို့ဆိုတဲ့ကိစ္စကိုလည်းပဲသူတရားဝင်ပြောတာရှိတယ်အဲ့တော့ဒါလည်း NLD တို့အင်တာပြီးမှတဲ့သင်္ကေတမှုပဲဆိုတော့ဒါအတွက်ကိုပဲသူကပါတီဝင်တွေရဲ့ထောက်ခံမှုတွေလိုရယ်ဒီလိုလိုကလည်းထပ်ပြီးတော့ထောက်ခံမှုလိုရယ်ဆိုတဲ့အခါကျတော့ဒါ NLDပါတီကိုအားစီအောင်ပြန်ပြီးအသက်သွင်းရမှာပေါ့လေဆိုတော့အဲ့ဒီအတွက်ကိုပဲသူကဒီလမ်းကြောင်းကိုရေးပြီးတော့ကတရားဝင်ပါတီဖြစ်ရပ်တည်ပြီးတော့တော့တစ်ချက်လုံးအားလည်းပဲသူက non violence နဲ့ပဲသွားမယ်နိုင်ငံရေးနည်းနဲ့ပဲတိုင်းပြည်သက်သာတွေဖြည့်ဆင်းမယ်လို့ဆက်လက်လက်ပြောထားတာဖြစ်တဲ့အတွက်ကြောင့်မလို့ဒီကနေ့ဒါ energy ဖတ်ပုံတင်ပြီးတော့ဒါဈေးတော်ပွဲလမ်းကြောင်းကနေတစ်ဆင့်တိုင်းပြည်အခြေအနေတွေကိုအလှည့်အကြောင်းဖြစ်အောင်သူစူးစမ်းဖို့ဆုံးဖြတ်တယ်လို့ကျွန်တော်တို့အဲ့လိုသိရတယ
်ဟုတ်ကဲ့ဒ
ီနေရာမှာတော့စာစုကြီးရဲ့ကြိုးစားမှုဟောဒါပြည်သူလူထုဟောဒါကျွန်တော်တို့ပါတီဟောကလည်းပဲဒီဖိနှိပ်မှုတွေအထက်ထရှိနေတဲ့ဂျာတွေကပဲဒေါ်အောင်ဆန်းစုကြည်ကိုဆက်လက်ပြီးထောက်ခံနေတာဒီကနေ့ NLD ပါတီဆက်လက်ပြီးရပ်တည်နေတဲ့လားတွေကအဲ့ဒီထောက်ခံပတ်မှုတွေလည်းပဲဘာပဲပြောပြောရှိနေသေးပါပဲ
ဟုတ်ကဲ့ဒီဒေါ်ဆန်းစုကြည်ရဲ့ဆုံးဖြတ်ချက်နဲ့ပတ်သက်လို့ပေါ့လေဒေါ်ဆန်းစုကြည်ရောဒီ NLD ခေါင်းဆောင်တွေရောပေါ့သူတို့ရဲ့စုပေါင်းဆုံးဖြတ်ချက်နဲ့ပတ်သက်ပြီးတော့အခုလိုပါတီကိုပြန်လည်မှတ်ပုံတင်မယ်အရွက်ောက်ပဲဝင်မယ်ဆိုတော့ဒီနာကျထွက်လာတဲ့အခါမှာဒီနိုင်ငံတကာကဒီတုံ့ပြန်မှုကလည်းပဲသူတို့လက်ခံသဘောကျတဲ့ပုံစံမျိုးဒီအမေရိကန်တို့အင်္ဂလိပ်တို့ဥရောပတို့ဆိုတာကလည်းသူတို့ဒီမိုကရေစီရေးကိုပေါ်ဆောင်တဲ့နေရာမှာဒီမိုကရေစီကျင့်စဉ်နေတဲ့အညီဖြစ်အောင်ဒီရွေးကောက်ပွဲတွေပါလို့သူတို့ဝင်စီခြင်းတဲ့သဘောလေးတွေကျွန်တော်တို့မြင်မိတယ်အဲဒါအပြင်ခုနကဟိုပြောသလိုပေါ့နော်ခုနကကျွန်တော်တို့ပြောခဲ့သလိုပဲဒီနိုင်ငံတကာကတန်တမာနေကောင်းဆောင်တွေလာပြီးတော့ဒေါ်ဆာစုကြည်နဲ့ညှိနှိုင်းဆွေးနွေးထားတာလည်းရှိတော့ကဒေါ်ဆာစုကြည်အနေနဲ့ကတိုင်းပြည်အကောင်းဆုံးဖြစ်အောင်သူလုပ်မှာပဲဆိုတာယုံကြည်မိပါတယ်လေအာနောက်ပြီးတော့အခုစနေနေ့ရဆိုလို့ရှိရင်လည်းပဲဒီကိစ္စနဲ့ပတ်သက်ပြီးတော့သူပြောသွားပြီးဥပဒေစိုးမိုးရေးပြည်တွင်းငြိမ်းချမ်းရေးနဲ့ဖွဲ့စည်းပုံအခြေခံပြန်လည်ပြင်ဆင်ရေးဆိုတာသူပြောတယ်ပြောတော့ဒီဖွဲ့စည်းပုံအခြေခံဥပဒေ2008ခုနှစ်ကဖွဲ့စည်းပုံအခြေခံဥပဒေကိုသဘောမကျဘူးဆိုပြီးတော့ဝိုင်းကန့်ကွက်နေတဲ့အင်အားစုတွေအနေနဲ့လည်းပဲစောင့်ကြည့်ဖို့တော့လိုမယ်လို့တော့ကျွန်တော်တို့မျှော်လင့်ပါတယ်။ကိုအောင်သူငင်းရောခင်ဗျမြင်တာပြတာပြောပါအောင်ခင်ဗျအခုကျွန်တော်တို့ပြောခဲ့တဲ့ဆွေးနွေးချက်တွေအပြင်ခင်ဗျားရဲ့စိတ်ထဲရှိတာလေးတွေကြားပါရစေ
။ဟုတ်ကဲ့ဟိုကျွန်တော်အမြင်တော့တိုင်းပြည်တစ်ခုမှာအပြောင်းလဲဖြစ်တယ်ဆိုတာကကျွန်တော်တို့နိုင်ငံရေးရလည်းဖြစ်နိုင်တယ်စီးပွားရေးရလည်းဖြစ်နိုင်တယ်ပေါ့လေ။ဒါပေမဲ့ရှင်းရှင်းပြောမယ်ဆိုလို့ရှိရင်လူတူဦးချင်းရဲ့ဘဝသူ့ရဲ့အခုလက်ရှိစားနေရယ်တောက်နေရယ်လုံနေရယ်တိုင်နေရယ်ဖိတ်ခါဒီမှာဘာတွေပြောင်းလဲသွားသလဲဆိုတဲ့အပေါ်မှာပူပြီးတော့ဟိုတွက်ချက်ရင်အခြေခံကြတယ်လို့ထင်ပါတယ်။ဒါအရင်နေထားမှာကြတော့အခုလက်ရှိကျွန်တော်တို့တိုင်းပြည်မှာပြောရမယ်ဆိုလို့ရှိရင်ဗျာအခုသမ္မတဦးသိန်းစိန်ဆက်လာပြီးတဲ့နောက်ပိုင်းမှာအပြုအမူပြောင်းလဲမှုတွေတစုံတရာပါတယ်။ဒါဒါပေမဲ့လည်းတကယ်တကယ်ကတချို့ကိစ္စတွေကမဝင်သေးတာရောရှိမှာပေါ့နော်။ဒါအခုနေထားမှာဒေါအောင်ဆန်းစုကြည်အနေနဲ့တကယ်မို့ရွေးကောက်ပွဲဝင်မယ်ကျွန်တော်နောက်တစ်ခုကကြတော့တိုင်းပြည်မှာအပြောင်းလဲတွေဆက်ဖြစ်ဖို့ကြိုးစားမယ်ဆိုလို့ရှိရင်လည်းတကယ်တကယ်ကျွန်တော်ဟိုယုံလဲယုံကြည်ပါတယ်ထင်လဲထင်ပါတယ်ဆိုတော့ပြည်သူလူထုတွေရဲ့ဘဝတွေမှာတခုချင်းဘာတွေပြောင်းလဲသွားသလဲဆိုတဲ့ကိစ္စတွေကပုံပြီးအရေးကြီးတယ်ဒါကိုလည်းအလေးထားလုပ်လိုက်မယ်လို့ကျွန်တော်ယူရင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဟိုကျွန်တော်တို့မြန်မာနိုင်ငံရဲ့အခြေအနေကဗျာဟိုကိုစပြောကလေးပဲအစင်းရဲဆုံးအမွဲတွေဆုံးနိုင်ငံဆိုတာကတော့ဘယ်သူမှမငင်းနိုင်တဲ့ကိစ္စပါဒီတော့ကโอ้နေချင်းညချင်းကြီးတော့လည်းပဲချက်ချင်းလက်ငယ်ဘျုံကနေတော့ဟိုပေါ်လာဖို့တော့မလွယ်ဘူးပေါ့လောက်ကြကင်ကြစူးစားကြအောင်မှာပါနောက်ပြီးတော့ကျွန်တော်တို့လွန်ခဲ့တဲ့6လကဟိုမျှော်မှန်းထားတဲ့ကိစ္စတွေနဲ့အခုလက်ရှိမြင်တွေ့နေရတဲ့ကိစ္စတွေဆိုလို့ရှိရင်တော်တော်ကြီးကိုပဲခွာခြားနေတာလည်းတွေ့နေရတယ်အဲကိုစီသူအောင်မြောင်းခင်ဗျပြောပါအောင်
အဲကျွန်တော်
ပြောခြင်းတာတစ်ခုကတော့ခုနကတော့ဦးစင်လင်းပြောတာနဲ့ဟိုမတူတဲ့အမြင်တစ်ခုကျွန်တော်ပြောခြင်းတယ်ဗျဟုတ်ကဲ့အဲ့ဒါဘာလဲဆိုတော့ဟိုဒေါ်အောင်ဆန်းစုကြည်ကဟဲ့နှစ်ပေါင်းများစွာပေါ့နော်နေကြုံနေသူနေခဲ့ရတယ်ဒေါ်အောင်ဆန်းစုကြည်မရှိတဲ့အချိန်မှာဟိုပြင်ပမှာဟို NLD ကိုပြည်သူလူထုကထောက်ခံတယ်မထောက်ခံဘူးဆိုတဲ့ကိစ္စကဟိုတော်တော်လေးကိုမေးခွန်းထုတ်เสียရှိတယ်ကျွန်တော်တို့ကြတော့ဒီပြည်တွင်းမှာညာနယ်လူစင်းကိုလုပ်နေတယ်ပြည်သူလူထုနဲ့အများအားထိတွေ့နေတယ်နေရတယ်မြန်းတယ်ပါညာဆိုတဲ့ခါကြတော့အဲ့ဒီကိစ္စကမေးခွန်းတွေအများကြီးရှိတယ်အဲ့ဒီဥစ္စာကဒုံဆန်းစုကြည်နဲ့တော့မတူဘူးပေါ့ဒုံဆန်းစုကြည်ကတော့ဘယ်သူမှအငြင်းမပွားနိုင်တဲ့ဒီတိုင်းပြည Lucian. I'm a letter, see the Lugo, a Pedua CEO nine, Pedua Sweat on nine, Suda Haria, Edima, Amyaji, who Bale, a Piri, Bari, Miamari, Amyai Shida. Shida Kaja, the Jolly Don Sansuji, Kurang up Jore, the Patamata Sumaro, a blue kid, Suda, practice where Kitabo, Banya, Suda Harile, 2 year now so interview my two tabby of your water. Abidoma now to tabby of Jora Shida. At the Diago, Lulu Leba, Biluga, Taukanello, Tenere Luis, and we did a shiny ashida. When Gizamba, Banya, Sudoma to Biore, a Biore Surahaga, Tari Colonga, and Lady and Itari, Pobiaraha, who don't salute the Boga, who don't Sansu Giga to Mangane, Lanyang, Jibiro Luda, Mane, Tabime, Diusaga, Luekure, Lanyang, or Mahu, Bioma, and Ladygo, Luria, Nipomiazo, Taukan Lare, Nabura, the Chino Taukan Lare, Gule Taukan Lare, Surahaga.
အဲ့ဒီဥစ္စာကိုတော့တေချာပြန်ပြီးတော့ဟိုစဉ်းစားသုံးသပ်သင်တယ်လို့ထင်တယ်လက်ရှိအန်အဒီတွေဆိုနေအများကြီးပြည်သူလူထုထောက်ခံမှုရအောင်ပြည်သူလူအကျိုးစီးပွားကပါလဲဆိုတဲ့ဟာကိုအများကြီးလုပ်ဖို့လုပ်ရဲဆိုတာတော့ထောက်ပြခြင်းနဲ့ဟုတ်ကဲ့ဟုတ်ကဲ့ဒါကတော့နိုင်ငံနိုင်ငံနိုင်ငံနိုင်မှာဒီလိုပဲပေါ့ဗျာဒီနိုင်ငံရေးပါတီတွေရှိကြတဲ့အခါမှာဟုတ်လားဒီပါတီကိုကြိုက်တဲ့လူ
န်ရီဒီလိုအခြေအနေဖြစ်သွားတယ်ဆိုတာကျွန်တော်သုံးသပ်ပြောတဲ့အတိုင်းပါပဲဒီဖိနေမှုကတအားကြီးရအောင်ဖိနေမှုကတအားကြီးတဲ့အပြင်ဒေါအောင်ဆန်းစုကြည်အနေနဲ့ NL ကိုကျွန်တော်တို့ဒီလူလာကံတွေလုပ်ဖို့ကြိုးစားတိုင်း NL ပါတီကိုပြန်ပြီးတော့ကျွန်တော်တို့ reform လုပ်ဖို့ကြိုးစားတိုင်းကြိုးစားလိုက်မှာအာဏာပိုင်တွေကအရေးကြီးတဲ့လူတွေကိုအကုန်လုံးဖမ်းပြီးတော့ထောင်ထဲထည့်ပြစ်တယ်အဲ့လိုမလုပ်နိုင်အောင်ကျွန်တော်တို့လုပ်ခဲ့တယ်နော်ဆိုတော့အဲ့အရာတွေကိုကျွန်တော်တို့ပြန်ပြီးတော့အတိထားကြည့်လို့ရှိရင် NLD ကိုအားမရှိအောင်ချိနေအောင်လည်း NLD ကမှတကယ်လုံနိုင်ကြိုင်နိုင်တဲ့လူတွေခြေရန်ကြောင့်နေတဲ့ခေါင်းဆောင်တွေကိုအကုန်လုံးเนาะကျွန်တော်တို့နောက်ထပ်သွားအောင်เนาะညီမျိုးစုံနဲ့ကျွန်တော်တို့ပိတ်တယ်ဟန်တာချိနေထုတ်ကြခဲ့တာကအာဏာပိုင်တွေကလုပ်ခဲ့တာဟုတ်အဲ့တော့ဆိုတာကဒါကြောင့်မလို့ကျွန်တော်တို့ NLD ရဲ့အခြေအနေဟာကျွန်တော်တို့အကုန်လုံးเนาะအောက်ခြေနဲ့အလယ်နဲ့
ဘောနဲ့စားပြီးတော့အဆက်ဆက်ပြီးပြကုန်တာပေါ့ဟုတ်ကဲ့နော်ဟုတ်ကဲ့တော့ဆရာကြီးတို့တခုကျွန်တော်တို့တခုပြောရတယ်နော်တိုင်းရင်းသားကျွန်တော်တို့ဒီမှာတိုင်းရင်းသားအဖွဲ့အစည်းတွေနဲ့လည်းမေးချဆန်းကြတဲ့အခါကျတော့အခုလို NLD ပါတီကနေပြီးတော့မှတ်ပုံတင်ပြီးတော့ရွေးကောက်ပွဲဝင်မယ်ဆိုတာဟာတိုင်းရင်းသားတွေအရေးကိုလက်လီရှုရရောက်တယ်လို့တချို့ကပြောကြပါတယ်အဲ့ဒီကိစ္စကိုဘယ်လိုမြင်လဲခင်ဗျအ
ဲ့ဒီကိစ္စလည်းကျွန်တော်မြင်လာတော့ဒေါ်ဆက်ပြီးလည်းဒီကိစ္စတော်တော်ကြီးတော့ပြီးပြောထားဆိုထားပြီးပါဒီဟုတ်ဆိုတော့ဒီနေ့ဒီရစေးရေးဆိုတဲ့ကိစ္စကပြောလို့ရှိရင်အဓိကအပိုင်းသားတွေနဲ့ပတ်သက်တဲ့ကိစ္စလေအဲ့ဒါဟာလေ NLD အတွက်တကယ်ကြီးမားတဲ့စင်ကာပူတစ်ခုပါပဲ
ဟုတ်ကဲ့
တော့ပြောသွားတဲ့အထဲမှာကျွန်တော်တို့ဒီအခုဒီပါတီမှပုံတင်လိုက်လို့ဟိုဒီလမ်းကြောင်းကြီးကတုံ့ပြန်သွားတာမဟုတ်ဘူးပန်းချင်းနဲ့လမ်းဖြစ်လာမှာမဟုတ်ဘူ
းဟုတ်ပါတယ်ဒါပထမအချိန်လမ်းမရှိပါသေးဘ
ူးဟုတ်ပါမှာဆိုတာနော
်ဟုတ်ကဲ့
တကယ်လို့ဒီဒီစင်ကာပူထဲမှာအရေးကြီးဆုံးကဒီတကယ်လို့အပြစ်ချရစေးဖို့ကိစ္စကိုအာလုပ်ဖို့ကိစ္စကလည်းပဲဒါ NLD ကောင်းမှမကြလာလိမ့်မယ်ဟုတ်အဲ့တော့အများကြီးပေါ့လေစင်ကာပူကတော့ NLD မှာအများကြီးဖြစ်
တယ်။လွန်ဆန်းစုကြည်ကူပြောသွားတဲ့ထားထားမှာသူပထမဆုံးပြောတာဥပဒေစိုးမိုးရေးကိုသူကပြောတယ်။အဲတိုင်းပြည်မှာဥပဒေစိုးမိုးရေးရှိလာလို့ရှိရင်စောစောကပြောခဲ့တဲ့ဖိနှိပ်မှုတွေဆိုတာလည်းပဲကျင်းရှင်းသွားမှာဒါသူကလည်းသူဂွင်းဆက်တွေပေါ့ဗျာ။ကိုကိုအောင်သူကြီးကပြောအောင်ခင်ဗျာကျွန်တော်အချိန်ကနည်းနေပြီနော်။တူတူတုတ်တုတ်နဲ့ပဲအဲကျွန်တော်နေကုန်းချုပ်လာရအောင်လေ။နော်
။ဟုတ်ကဲ့ဟိုကျွန်တော်အမြင်ရတော့ကြာဒီလိုအပြောင်းလဲတွေဖြစ်တဲ့အခါမှာတိုင်းပြည်ဒီမှာဆိုလို့ရှိရင်ပထမဦးဆုံးစဖြစ်တာကအပေါ်မှာစဖြစ်ပါတယ်ပြီးတော့မှအောက်ခြေကိုတဖြည်းဖြည်းပြန့်လာတဲ့သဘောပေါ့ဗျာဆိုတော့နောက်တစ်ခါကျတော့လေဘဟုချက်မှမှာစဖြစ်တယ်ပြီးတဲ့အခါကျတော့မှအစွန်ဖျားဒေသတွေကိုပြန့်သွားတဲ့သဘောရှိပါတယ်ဆိုတော့အခုချိန်မှာတော့ ကျွန်တော်တို့ဒီမှာမြင်နေရပြီပေါ့ဗျာဆိုတော့ဒါပေမဲ့လည်းတကယ်တကယ်ဒီအစွန်ဖျားဒေတာတွေတိုင်းသားဒေတာတွေပါလူခွင့်ရေးချိုးဖောက်မှုတွေဆိုတော့ကျွန်တော်တို့ပြင်းထန်မှုတွေကကြောက်သွားပြီဆိုလို့ရှိရင်လောလောဆယ်ကတော့ကျွန်တော်တို့ဆက်တချို့တွေနေရာတွေမှာလည်းတွေ့နေရတော့မှာပဲဆိုတော့အဲ့ဒီနေရာမှာ NLD ပါတီအခုလက်ရှိဝင်ရောက်လာခြင်းအဖြစ်တော့ဒီလိုမျိုးအပြောင်းအလဲတွေကိုဘ ഹു ချက်မှားနေပြီးတော့ကျွန်တော်တို့အစွန်ဖျားတွေကိုမြန်မြန်ပြနိုင်အောင်ကူညီပေးနိုင်လိမ့်မယ်လို့ကျွန်တော်ထင်ပါတယ်ခင်ဗျ
โอเคကျွန်တော်ပြောပါမယ်ဥမာနောက်ဆုံးဟိုသတင်းအချက်အလက်ရဆိုရင်ဒီနေ့ညဘာလီမှာဒေါန်ဆန်းစုကြည်ကအပြောင်းလဲကိုတကယ်လိုလားပါတယ်ဆိုတော့သမ္မတဦးသိန်းစိန်နဲ့ဒီကျွန်တော်တို့ဟိုမြန်မာသတင်းမီဒီယာသမားတွေနဲ့တွေ့ပါတယ်တွေ့တဲ့ခါကျတော့အားလုံးကယုံကြည်ချက်ကြောင့်အကျဉ်းချခံရတဲ့လူတွေကိုဘယ်လိုလုပ်ပေးမလဲဘယ်ချိန်လွတ်မလဲဘာညာဆိုတဲ့မေးခွန်းတွေမေးပါတယ်မေးတဲ့ခါကျတ
ไอ้ดอกหูตองสูดีตองสูส่วนดีจะพูดได้ตองสูเลยสูเลยในทางมีออกมาอ่ะช้าลู่ดีกว่าเลยสูรักหูยาสูตาดีบาลีคนรู้มาสานายาวบาลีบางอย่างสูวิโรมาตู้ตานี่อุติชาพิโอบาลีไอ้ดอกชาลู่ดากูติชาน่าเลยเลยส่วนเนาะกูเอ็นเอรีย์ดองซันสูจิโอชาวกันเมลังคีอาปังเคนลามหูบุสราอุติโอเจมา
โอเคเชียงอาบีนี่พี่ลูกจันโอดีนี่สกาวายงาโรดีเล่าเนี่ยเว้ยจันโอรูนิคงชัวบาลีขมยาသောသောတော့ကကျွန်တော်ပြောခဲ့တာကလည်းဒေါန်ဆန်းစုကြည်ဒီစနေနေ့ရှင်းလင်းပြောကြားသွားတဲ့ဇာတ်ကားတွေကိုကျွန်တော်ပြန်ပြီးတော့တတိယလို့ပြောရပါဒီဥပဒေစိုးမိုးရေးမရှိလို့ရှိရင်ပြည်တွင်းငြိမ်းချမ်းရေးရရှိဖို့ဆိုတာလည်းအင်မတန်မှခက်ပါတယ်ပြီးတိုင်းရင်းသားနေမြေတွေကဒီလူ့အခွင့်အရေးချိုးဖောက်မှုတွေကိုနော်ထိန်းသိမ်းဖို့ပါဖို့ဆိုလို့ရှိရင်အဓိကတော့ဗာလဲဆိုဥပဒေစိုးမိုးရေးရဖို့အတွက်ကိုတို့ကြိုးပမ်းရမယ်ဆိုတာပြောသွားပါတယ်ပြီးတော့ဒီဒေါန်ဆန်းစုကြည်ပေါ်မှာအများစုကတော့ပြည်တွင်းမှာရောပြည်ပမှာရောယုံကြည်မှုရှိနေကြတဲ့အတွက်ကြောင့်မို့လို့ဒီပန်းခင်းတဲ့လမ်းမဟုတ်ပေမဲ့လည်းပဲတဖြည်းဖြည်းချင်းတဖြည်းဖြည်းချင်းတလှမ်းချင်းတလှမ်းချင်းနဲ့တော့ဒီတိုးတက်အောင်မြင်မှုလေးတွေရသွားလိမ့်မယ်လို့အများအမျှော်လင့်နေကြပါတယ်ခင်ဗျာဒီလောက်နဲ့ပဲကျွန်တော်ညီကုန်းချုပ်ပြရစီဒီကနေ့ဆွေးနွေးပွဲမှာပါဝင်ပြီးဆွေးနွေးပေးခဲ့ကြတဲ့အတွက်ကြောင့်ထိုင်းနိုင်ငံအခြေစိုက်မြန်မာအရေးလေးလာသူစာရေးဆရာဦးစင်လင်းတာပြင်ဦးအောင်သူငိမ့်နဲ့အပြည်တွင်ကပြည်သူ့ခေတ်ဂျာနယ်အေဒါဟောင်းကိုစီသူအောင်မြင့်တို့ကိုကျေးဇူးတင်ရှိကြောင်းပြောကြားပြရစီတော်တာရှင်ပေါင်းကိုစိတ်နှပြချမ်းသာရှင်လန်းကြပါစေခင်ဗျာ